ကမ္ဘာတဝန်းကူးစက်များကိုဗစ်မျိုးဗီဇကွဲအိုမီကရွန်ကူးစက်မှုတွေအလင်းမြန်ဖြစ်ပေါ်နေတာမှာအိန္ဒိယနိုင်ငံမှာဇန်နဝါရီလ10ရက်စနေနေ့တရက်ထဲတွင်ရောဂါပိုးကူးစက်သူ 34,200 နီးပါးရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့နေ့လကစလို့ခုနှစ်လအတွင်းအများဆုံးကူးစက်မှုဖြစ်ပါတယ်။စနေနေ့တရက်ထဲမှာတင်သေဆုံးသူ285ဦးရှိခဲ့တာကြောင့်အခုချိန်ထိတင်သေဆုံးသူစုစုပေါင်း5သိန်းနီးပါးရှိသွားပြီလို့အိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ရောဂါပိုးကူးစက်သူစုစုပေါင်းအရေအတွက်ကတော့35သန်းကျော်သွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းယောဂဘုတ်ကူးဆက်သူဟာ 28,000 ကျော်ရှိခဲ့တာမှာအဲ့ဒီထက်က60ရာခိုင်နှုန်းကျော်ဟာမြို့တော်မနီလာကကူးဆက်သူတွေဖြစ်တာကြောင့်မနီလာမြို့တွင်းဆေးရုံကနေနေနဲ့တခြားဆေးဝါးဆိုင်ရာထောက်ကူပစ္စည်းတွေတိုးမြှင့်ချထားဖို့အမိန့်ထုတ်ပြန်ထားကြောင်းအစ်င့်မြင့်အစိုးရအရာရှိတွေရဲ့ဒီကနေ့ကြေညာချက်ကိုကိုးကားပြီးတော့ရိုက်တာပြတင်းမှာဖော်ပြပါတယ်။ဒါပြင်နိုင်ငံတော်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ဖို့အတွက်လည်းညွှန်ကြားချက်ထုတ်ပြန်ထားတယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ဖြစ်ပွားတဲ့တရုတ်နိုင်ငံမှာတော့စနေနေ့ကရောဂါပိုးကူးစက်သူ165ဦးရှိခဲ့တာမှာအဲ့ဒီထက်က62ဦးဟာနိုင်ငံတွင်းမှာတင်ကူးစက်သူတွေဖြစ်ပြီးကျန်83ဦးကတော့နိုင်ငံခြားကပြန်လာသူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်စစ်ခြေစိုက်စခန်းအတွင်းမှာလည်းကိုဗစ် -19 ကူးစက်မှုတွေအရှင်းမြင့်ဖြစ်ပေါ်နေတာကြောင့်ဖြစ်ပေါ်နေတဲ့အကြောင်းဂျပန်အခြေစိုက်ကျိုတိုသတင်းမှာရေးထားပေမဲ့အရေးအတွက်အတိအကျတော့ဖော်ပြထားခြင်းမရှိသေးပါဘူးခင်ဗျ။